အော်ရရှိမှာခင်ဗျာစီအစိုးရကအသက်16နှစ်နဲ့45နှစ်ကြားနိုင်ငံသားအမျိုးသားတွေအသက်16နှစ်နဲ့35နှစ်ကြားအမျိုးသမီးတွေကိုစစ်မှုထမ်းခိုင်းဖို့စီစဉ်နေပြီဖြစ်ပြီးဒီအစီအစဉ်ဟာတိုင်းပြည်အတွက်ကောင်းကျိုးထက်ဆိုးကျိုးတွေကိုပဲပေါ်ပေါက်စေမှာဖြစ်တယ်လို့မြန်မာနိုင်ငံရေးစီရေးလှိလသူတွေကဆိုကြပါတယ်တရုတ်မြန်မာနယ်စပ်အခြေစိုက်မြန်မာနိုင်ငံရေးစီရေးလှိလသုံးသက်သူဦးအောင်ကျော်စောကပြည်သူတွေကိုအရေးပေါ်စစ်မှုထမ်းခိုင်းဖို့မြန်မာနိုင်ငံမှာပြပရန်မရှိတဲ့အပြင်ဆင်းရဲတဲ့နိုင်ငံတစ်ခုအဖို့ဗန္ဒာကြီးအရာရောပြည်သူတွေအတွက်ပါဝင်ထုတ်ဝင်ပိုးဖြစ်လာစေမှာဖြစ်တဲ့အပြင်အစိုးရဆန့်ကျင်ရေးတွေပုံမူပြင်းထန်လာစေလိမ့်မယ်လို့သုံးသပ်ပါတယ
်ကျွန်တော်တိုင်းပြည်ကမလိုအောင်လို့စုမထမ်းမနေရကျွန်တော်တို့တိုင်းပြည်ကလည်းတော့ရန်သူလည်းမရှိဘူးစုမထမ်းမနေရဆိုတဲ့ဥပဒေပြစ်ချတာကျွန်တော်နားလည်တဲ့ပုံစံအရာတော့တိုင်းပြည်ကလိုအပ်ချက်ကတိုင်းပြည်ကဗန္ဒာအင်အားတောင်းတဲ့နိုင်ငံလည်းငယ်တယ်မဟုတ်ဗန္ဒာအင်အားတောင်းတဲ့စစ်သားဥပဒေနည်းနေတယ်ဒါရာဇဝတ်အချို့ကနည်းနေတယ်လို့ဖြစ်ဖြစ်ပေါ့တခုပေါ့နော်ဒါကကျွန်တော်တို့ညမလို့အခုကျွန်တော်တို့ကလောတဲ့နိုင်ငံသားကြံလည်းမရှိဘူးလေကျွန်တော်တို့အနေနဲ့ဆိုအင်းကြီးနိုင်ငံတွေလည်းအသင့်တည်းဖြစ်နေတာနော်အဲ့တော့ဒီဟာကသူ့တဲ့သူ့ဘာသူဘုလို့ဆိုသူကတော့လောတဲ့သူစကားလားတက်တန်းယူတော်မူဒီမှာတရားနေလေဟုတ်ကဲ့တက်တန်းယူတော်မူရှာအဲ့ဒီတက်တန်းယူတော်မူကိုတော့လည်းတော့ဖြည့်ရှင်းဖို့လေသူကအဲ့ဒီကူရတဲ့ဟိုလေစံဖို့တဲ့အကုန်ခိုင်းတဲ့သဘောမျိုးပေါ့ဗျာအဲ့ဒီသဘောပုံစံလို့ရှာစံဖို့တော့ရရရမှာစံဖို့တော့မှသူ့လိုအကုန်ဖြည့်ဖို့ကကျွန်တော်တို့မြင်တာတော့ဟိုဒီဟာကလက်တွေတိတ်ကြတဲ့ကိစ္စမဟုတ်တာသူနဲ့လူနဲ့ထိတဲ့ရှိတာပါပဲ။ဘဝပြီးအများစုကစစ်တပ်နဲ့ပတ်သက်ရှင်ကြဘူးလေ။အဲ့တော့သူကဖျားပေးလို့မဲ့ဆိုရင်ဒါလူလူဆန့်ကျင်ခံရမယ့်ကိစ္စတွေဖြစ်လာမှာ
။ပြည်သူတွေဆင်းရဲကြတဲ့ပြီးဒုက္ခအမျိုးမျိုးရောက်နေချိန်မှာစစ်အစိုးရကဗိုက်ရွယ်ချက်နဲ့စစ်တပ်ကိုကြီးထွားအောင်လှုပ်ဆောင်နေတာပါလေ။စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးအရွယ်ရောက်နိုင်ငံသူနိုင်ငံသားတွေကိုစစ်သားလုပ်ခိုင်းမဲ့အစီအစဉ်ရဲ့နောက်ွယ်မှာဘလူရည်ရွယ်ချက်တွေရှိနိုင်ပါတယ်။မြမစီရေးလိလသုံးသက်သူဦးထေအောင်ကတော့စေစိုးရအနေနဲ့ဖွဲ့စည်းပုံမပြည့်တဲ့စစ်တပ်ကိုတက်အင်အားဖြစ်တင်းဖို့အပြင်ပြည်တွင်းစစ်ကိုအရှိန်မြှင့်ဖို့ကြံစည်တာဖြစ်တယ်လို့ယူဆပါတယ
်ဒီကိစ္စရဲ့နောက်ွယ်မှာစေစိုးရမှာယူရချက်တွေရှိနိုင်တယ်အခုဆိုလို့ရှိရင်စေစိုးရကပြည်တွင်းစစ်ကိုပြန်ပြီးတော့တိုက်ဖို့စေစိုးရကဖော်ရွက်နေရတယ်ရှိတယ်နောက်တစ်ခုကဒီစစ်တပ်ထဲကိုကြည့်မယ်ဆိုလို့ရှိရင်လည်းစစ်တပ်ထဲမှာပေါ့နော်စစ်သားတွေစုဆောင်းရမှာအခက်အခဲကြက်တဲတွေမျိုးစုံနဲ့ဆုံးတွေ့ရတာရှိတယ်။အဲဒီကလေးစစ်သားတွေစုဆောင်တဲ့ကိစ္စကိုလည်းပဲ ILO ကိုတိုင်တန်းလို့တော့ ILO ကနေဝင်ရောက်ဖြည့်ဆင်းပေးနေရတဲ့ကိစ္စတွေကဒီဟိုတိုက်ပြည်ထဲမှာကြော်မကောင်းကြားမကောင်းဖြစ်နေတဲ့အဖြစ်အပျက်ရှိတယ်။နောက်တစ်ခုကလည်းပဲဒီစစ်တပ်အတွင်းကအခုလက်ရှိတပ်မတော်သားတွေအနေနဲ့လည်းပဲရှေ့နေမှာရောနောက်တန်းနေမှာရောစစ်တင်တန်းနေမှာရောအစုလိုက်ကြုံတဲ့ထွက်ပြေးနေတယ်ရှိတယ်ဆိုတော့အခုစစ်စိုးရကအခုလိုဒီမြန်မာနိုင်ငံသားတိုင်းအသက်ပြည့်သူတိုင်းစစ်မှုမထမ်းမနေရဥတွေကိုပြတ်ထန်းလိုက်တာကသူ့ရဲ့စစ်တပ်မှာစင်ဟာယော်နေနေတာတွေကိုဖိတင်းဖို့ရည်ရွယ်တာလည်းဖြစ်နိုင်တယ်နောက်တစ်ခုကပြည်တွင်းစစ်ကိုပေါ့နော်ဒီစင်ဟာတွေတုံးပြီးတော့တိုက်ဖို့ရည်ရွယ်တာလည်းဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ
်လော်လော်ဆယ်အာရှတိုက်မှာအရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရစနစ်ကိုတွန်းတွန်းကြဲကြဲကျင့်သုံးနေတဲ့နိုင်ငံတစ်ခုကတော့တောင်ကိုရီးယားဖြစ်ပါတယ်မြောက်ကိုရီးယားရဲ့အငြင်းကိုအမြဲစိုးရိမ်နေရတဲ့တောင်ကိုရီးယားဟာအခုနောက်ပိုင်းနှစ်နိုင်ငံတင်းမာမှုပြင်းထန်လာတာကြောင့်နိုင်ငံသားတွေရဲ့စစ်မှုထမ်းကာလကို21လကနေ24လအထိတိုးတင့်မတိုးတင့်အစိုးရကစဉ်းစားနေပါတယ်။တောင်ကိုရီးယားမှာဒီကနေ့ကျင့်သုံးနေတဲ့စစ်မှုမထမ်းမနေရစနစ်အရာပေါ်ပေါက်နေတဲ့အခြေအနေတွေကိုစိုးမျိုးတော်အခြေစိုက်မြမအရေးလှုပ်ရှားနေသူတူဖြစ်တဲ့ကိုရန်နိုင်ထွန်းကဒီလိုပြောပြပါတယ
်။ကိုရီးယားမှာကတော့ဒီခုတွေနဲ့ပတ်သက်ပြီးတော့ကိုရီးယားလူငယ်တွေကသူတို့ရဲ့ခံယူချက်ကတိုင်းပြည်အတွက်တိုင်းပြည်ရဲ့ဒီစနစ်တစ်ခုအတွက်သူတို့ကကြာတောင်းဝင်ရနေပြီးတော့သူတို့လူငယ်တို့ဘာသာဘာဝဖြစ်လာတဲ့အချိန်မှာအဲဒီတိုင်းပြည်တည်တိုးအတွက်ကိုထားဆောင်နေလို့သူတို့ကခံယူချက်နဲ့အဲ့လိုဆုတ်တာပါသို့တော်လည်းပဲအခုနောက်ပိုင်းခေတ်မှာကိုရီးယားလူငယ်တော်တော်များများဒီစနစ်ကြီးကိုတော်တော်ကြီးကိုလိုလားတဲ့အခြေအနေတွေဖြစ်ပေါ်လာတယ်တချို့ဆိုလို့ရှိရင်စစ်မှုထမ်းမှုကနေပြီးတော့ပြန်လို့ရအောင်ဆိုပြီးအမျိုးမျိုးအကြောင်းပြချက်တွေနေထိုင်မကောင်းတာတွေကျန်းမာရေးကိစ္စတွေဟဲ့လားအဲ့လိုမျိုးအကြောင်းပြချက်အမျိုးမျိုးနဲ့တိမ့်ဆောင်တာတွေကိုဖြစ်လို့လာကြတယ်အဲ့လိုတင်းချောင်းလာတွေကိုပြုလုပ်လာကြတယ်ချို့ဆိုလို့ရှိရင်စစ်မှုထမ်းအသက်ရွယ်ပြည်လာတဲ့အချိန်အခါမှာဒီတခြားနိုင်ငံတစ်ခုကိုထွက်သွားတာတို့အဲ့လိုမျိုးလူငယ်တွေကတင်းချောင်းလာတယ်ရှိတယ်ပေါ့လေ
ဒီလိုဆိုရင်မြန်မာနိုင်ငံမှာကောစစ်အစိုးရကစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးပြည်သူတွေကိုစစ်တပ်ထဲတွတ်တွန်းနေမယ်ဆိုရင်ဘလို့အကျိုးသက်ရောက်မှုတွေရှိလာမလဲကိုရနိုင်ထွန်းကတော့အရွယ်ရောက်သူနိုင်ငံသားတွေတိုင်းပြည်ကထွက်ပြေးရမယ်ဂိမ်းမယ်လို့ပြတ်ဆက်ပါတယ
်ကျွန်တော်အမြင်ကပြောရမယ်ဆိုရင်တော့တိုင်းပြည်မှာရှိတဲ့လူငယ်လူရွယ်တော်တော်များကိုပြည်ကောက်ကိုမောင်းထုတ်လိုက်တဲ့သဘောဖြစ်ပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီတွင်းထဲမှာတချို့ဆိုလို့ရှိရင်မိမိတို့ဖောက်တွေနဲ့နေထိုင်ကြတဲ့တောက်ရောက်သားလေးတွေဆိုလို့ရှိရင်အ ตัวอากูยี่ห้อมาอเมริกาเฟรียฟูรีฟอร์ยานิบิโอตัวอัตยาจีนเนี่ยที่มาอากูเนี่ยที่มาดีตาลีคลีเรียถ้าสมุทรมีว่าเวทีเนี่ยมาตัวอเมริกาสุดสิ่งแต่ตัวอยู่สู้ว่าเลยสิ่งที่ทุกคนมุ่งอยู่จะโน้บมาบีบีดาร์เรนี่เนี่ยบอกเลยเดี๋ยวช่วงตัวอะไรมันจะโน้เชื่อมาเลยดูเหมือนตัวมันมีอะไรเลยเดี๋ยวสมุทรจะไม่สุดเลยอุบลีกูอากูโน้ว่าดูแลจะมาไม่เข้าบ้าหู
อาลงว่าจะน่าเชื่อว่าจะน่าเจ้าลูกบ่ปีว่าอุทธรณ์ที่ติดช่องจะบีโร่สมุทรจะน่าเชื่อว่าจะน่าเจ้าลูกบ่ปีว่าอุทธรณ์ที่ติดช่องจะบีโร่จริงๆนี่ยุคนี้ยังตัวจุดอะไรมันจะมีมาเลยครับนะตั้งกูเรียกสัวฮะสมุทรทั้งกุ้งกาลาแต่ดังกูจะพี่บีช็อตชาบูซีซันนี้บีพี่บีนั่นเท่าสิ่งเล็กนี้ยังมาสัชลาที่ชอบบูสัวเย่อเมริกาลงอยู่ในฐานะยาชีรีปีเกเรลากาเบสุนิกาจาวาเรกเนี่ย